April 25 ရက်နေ့ကနေ28ရက်နေ့အထိတရုတ်နိုင်ငံမှာကျင်းပမယ့်ဒုတိယအကြိမ် BRI ခေတ်သစ်ပိုလန်မှအစီအမံကိန်းနိုင်ငံတကာညီလာခံကြီးကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မြန်မာနိုင်ငံကနေစတင်ထွက်ခွာမှာပါဒီခီးစဉ်ရဲ့ထူးခြားချက်နဲ့ပတ်သက်လို့မြန်မာအရေးအကဲခတ်တချို့ကိုကိုဝင်းမင်းကမေးမြန်းပြီးတော့စူးစီးတင်ပြမှာပါရှင
်ဟုတ်ကဲ့ပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အခုတရုတ်ပြည်ခီးစဉ်ကအရေးပါတယ်လို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်သွားခဲ့တဲ့ခီးစဉ်နောက်ပိုင်းထစ်တာမှုညှိနှိုင်းရမှုတွေပိုများနိုင်တယ်လို့မြမအရေးကျွမ်းကျင်သူဂျော့ချ်တောင်တက္ကသိုလ်ကဂေါ်လူဆောင်ဘာဘခဒေးဗစ်စတိုင်ဘတ်ကသုံးသပ်ပြပါတယ
် It is important that she go and that she had to continue
ကျွန်တော်ထင်ပါတယ်ဒေါက်ဆန်းစုကြည်အခုတရုတ်ကိုသွားတာကတရုတ်နဲ့ဆက်ဆံရေးဆက်ကောင်းနေတာကိုကြားတဲ့အတွက်အရေးကြီးပါတယ်ဒါပေမဲ့ဒီခီးစဉ်မှာဒေါက်ဆန်းစုကြည်အနေနဲ့ခက်ခက်ခက်ခက်ဖြေရှင်းရမယ်တောင်းဆိုချက်တွေကြားမှာညံ့နေတဲ့သဘောရှိပါတယ်ကင်မရာဘက်ကတောင်းဆိုထားတာတွေရှိမယ်တရုတ်နဲ့ဆက်ဆံရေးဆက်ကောင်းစေခြင်းနဲ့တောင်းဆိုချက်ရှိမယ်နောက်တရုတ်ရဲ့မြေဆုံစီမံကိန်းကိုစန့်ကျင်နေတဲ့လူမှုအဖွဲ့အစည်းတွေရှိတယ်ဒီတောင်းဆိုချက်တွေအားလုံးကိုဖြေရှင်းပေးခြင်းစိတ်ရှိမရှိကတော့တပိုင်းပေါ့နော
်ဒါအပြင်ပမခစတိုင်းဘက်ကပဲအရင်လက်ဗရောင်းတောင်ကျင်းနီစီမံကိန်းမှာတုန်းကလည်းဒေါက်ဆန်းစုကြည်အနေနဲ့ပြည်သူတွေစန့်ကျင်တဲ့ကြားကတက်မတော်စိတ်မဆူအောင်ခက်ခက်ခက်ခဲဆုံးဖြတ်ခဲ့ရတာကြောင့်အခုလည်းအလားတူခက်ခဲနိုင်တယ်လို့ပြောပြပါတယ်ဒီတရုတ်ရဲ့ခေတ်သစ်ပိုလန်မှာစီမံကိန်းညီလာခံမှာတခြားနိုင်ငံတွေလည်းပါတာဖြစ်ပေမဲ့တရုတ်သမ္မတနဲ့တော့ဒေါက်ဆန်းစုကြည်တွေ့ပြီးစီးပွားရေးစဉ်ကြံလန်ကိစ္စတွေဆွေးနွေးနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာ American သံမှုဟောင်း Priscilla Club ကထောက်ပြပါတယ
် Sure there'll be a meeting on the side with Xi Jinping
ဒေါက်ဆန်းစုကြည်အနေနဲ့အစည်းအဝေးပြင်ပမှာသမ္မတ Xi Jinping နဲ့တွေ့ဖို့ရှိမှာပါအဲ့ဒီမှာတရုတ်မြန်မာစီးပွားရေးစဉ်ကြံလန်ကိစ္စပါလာနိုင်ပါတယ်ဘလို့ဆက်ဖြစ်မလဲဆိုတာကတော့စောင့်ကြည့်ရမှာပေါ့နော်ဒါပေမဲ့ဒီလန်ကိစ္စစပြီးရှစ်ဆက်လုပ်ဖို့တရုတ်ဘက်ကတိုက်တွန်းမှာပါဒါပေမဲ့မြန်မာအစိုးရဘက်ကတော့ဘလို့တုံ့ပြန်မလဲမသိသေးပါဘူ
း Priscilla Club ကဆက်ပြီးမြန်မာအစိုးရဘက်ကတော့အခုလိုတရုတ်ရဲ့စီမံကိန်းကြီးတွေကိုနောက်တွန့်နေတဲ့သဘောရှိတယ်လို့အခုလိုဆက်သုံးသပ်ပြပါတယ
် My impression is that Napido The government in Naypyidaw is going to be very
Naypyidaw ကမြန်မာအစိုးရအနေနဲ့တော့တရုတ်ရဲ့ကြီးမားတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးအထူးကိုသတိထားပြီးရှေ့ဆက်ဖို့စဉ်းစားမှာပါ။ဘာလို့လဲဆိုတော့တရုတ်ကကမ်းလှမ်းတဲ့ငွေချေးတဲ့ပုံစံမျိုးကိုမယူခြင်းလို့ပါ
။ဒါအပြင်အခုခီးစဉ်မတိုင်ခင်လေးမှာပဲမြန်မာနိုင်ငံထဲမှာမြေဆုံစီမံကိန်းဆန့်ကျင်မှုတွေဖြစ်နေတာမို့ဒီခီးစဉ်မှာဘာထူးလာနေတယ်လဲလို့မြေယာမှာတမ်ဟောင်းပရစ်ဆလာကလပ်က
I think it's inevitable that the Chinese will continue
ဒီမှာဖြစ်မှာတယ်တရုတ်ဘက်ကတော့မြေဆုံကိုပြန်လုပ်ဖို့စက်တွန်းမှတည်ကြပါတယ်ဒါပေမဲ့မြန်မာဘက်ကတော့ခုလိုပြန်လုပ်ပေးဖို့အနေအထားမတွေ့ရသေးပါဘူး
ဒါပေမဲ့ပါမော့ခစတိုင်ဘက်ကတော့ဒေါက်ဆန်းစုကြည်အနေနဲ့ခက်ခက်ခက်ခက်ညှိနှိုင်းရမှာဖြစ်နိုင်ခြင်းရှိတာတွေကိုအခုလိုရှင်းပြပါတယ
် We'll get more of the electricity we will get it sooner we will
မြန်မာပြည်ဘက်ကနေလျှက်စစ်တာပို့ရအောင်မြန်မြန်ရအောင်ညှိတာမျိုးနောက်ဒီဆဲကြီးကိုအရွယ်စားလျှော့ဖို့ညှိတာမျိုးအဓိကကတော့ဒီဆယ်ရဲ့စိုးကျိုးဖြစ်လာနိုင်တာတွေကိုချော့ချနိုင်တဲ့နီလန်းအားလုံးနဲ့အပေးယူလို့ညှိတာမျိုးပေါ့နော်။ဒါပေမဲ့ဘလို့ဆယ်ပဲဖြစ်ဖြစ်အတင်းဆက်လုပ်မယ်ဆိုရင်တော့ဒေါက်ဆန်းစုကြည်အတွက်2020ရွေးကောက်ပွဲမှာအထိနာစေနိုင်ပါတယ
်။ပမခဆိုင်ဘက်ကဆက်ပြီးအခုချိန်ကတရုတ်နိုင်ငံရဲ့မြန်မာနိုင်ငံပေါ်ဩစာပိုကြီးလာတာမို့မြန်မာအစိုးရအတွက်ညှိနှိုင်းရတာအခက်အခဲပိုကြုံနိုင်တယ်လို့ထောက်ပြပါတယ
်။ This is the Rakhine situation with the Rohingya because China
has basically ခိုင်ပြည်နယ်မှာရိုဟင်ဂျာပြဿနာဖြစ်လာပြီးကြတဲ့ကတရုတ်ဘက်ကမြန်မာအစိုးရကိုထောက်ခံကာကွယ်ပေးတယ်။အမေရိကန်နဲ့အနောက်နိုင်ငံအစိုးရတွေကတော့အကာအကွယ်မပေးဘဲဖိအားပေးလာတယ်။အဲဒီတော့တရုတ်ဩဇာကမြန်မာနိုင်ငံမှာအရင်နှစ်တွေထက်အများကြီးပိုကြီးလာတာပေါ့။ဒီကြီးမားလာတဲ့တရုတ်ဩဇာနဲ့အတင်းတောင်းဆိုလာနိုင်တာတွေကဘယ်မြန်မာအစိုးရအတွက်မဆိုပြဿနာရှိပါတယ
်။ဒါပေမဲ့တရုတ်အစိုးရအနေနဲ့လည်းအရင်တရုတ်မြန်မာဒီကရုံဖြစ်ခဲ့မှုတဲ့မြန်မာနိုင်ငံမှာအခုလူမျိုးရေးအမျိုးသားရေးကိစ္စတွေခေါင်းထောင်လာတာကိုနားလည်ပြီးမြန်မာလူထုအများစုမကြိုက်တာကိုအတင်းစွမလို့သိဘူးလို့ဆက်ထောက်ပြပါတယ
် And the Chinese government has to understand this and take steps to
ဒီလိုဆိုရအနေနဲ့အခုလိုလူမျိုးရေးအမျိုးသားရေးဝါဒတွေခေါင်းထောင်လာတာကိုနားလည်ပြီးစွန့်ချနိုင်အောင်လုပ်ဖို့လိုပါလိမ့်မယ်အရင်နောက်မကြသေးခင်ပေါ့နော်မြန်မာပြည်ကတရုတ်တွေကတော့ဒီပြဿနာကိုလုံးဝသတိပြုမိကြပါလိမ့်မယ်ဒါပေမဲ့ဘေကျင်းကအစိုးရကသတိပြုမိမမိကတော့နောက်တစ်ပိုင်းပေါ့နော
်ဒါအပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အခုတရုတ်ခီးစဉ်ထဲမှာမြန်မာနိုင်ငံကငြိမ်းချမ်းရေးကိစ္စတွေကိုလည်းဆွေးနွေးဖို့ရှိနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ